ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကောင်းခါရွာမှာဆ်ယာမနှစ်ယောက်အသက်ခံရတဲ့မှုကိုဒီကနေ့မနက်မှာရဲတပ်ဖွဲ့ကအခင်းဖြစ်တဲ့နေရာကိုသွားပြီးဒေသခံတွေနဲ့တပ်မတော်သားတွေကိုစစ်ဆေးခဲ့ပါတယ်။လောလောဆယ်မှာတော့တရက်ခန့်ကိုရှာဖွေဆဲဖြစ်ပြီးကွယ်လွန်သူတွေရဲ့ရွှေလောင်းတွေကိုတော့ကချင်နှစ်ချင်းခရိုင်ဖွဲ့ချုပ်
KBC အခြေစိုက်တဲ့မြေကြီးနားကိုတည်ယူဖို့ရှိနေပါတယ်။ဒီသတင်းကိုတော့ပြည်ဝင်မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဟိုမှာမသိင်းဖြစ်နေတော့ပြီးတော့ဒါနဲ့တယောက်ကဒါနဲ့မိုးနေဟိုရင်ပမာလဲဒါနဲ့ဖူးထားတယ်နောက်ပြီးတော့ခေါင်းမှာလဲရိုက်ထားတယ်ခေါင်းကိုဆွဲနေတယ်တယောက်ကဒါရတော့မရှိဘူးဒါပေမဲ့ခေါင်းကိုဆွဲနေတယ်ဒီကနေ့မနေ့ခင်းပိုင်းမှာတန်ဆိုင်ကျူကိုရဲစခန်းကတာဝန်ရှိသူတွေဟာအခင်းဖြစ်ပွားရကိုတွားရောက်ပြီးဒေသခံတွေနဲ့တမတော်သားတွေကိုစစ်ဆေးခဲ့တယ်လို့ဥဇော်
ရာရှိ၄ရောက်ရဲ။ရောက်ရင်ည15ရောက်လောက်နဲ့ဒီမနေ့9နာရီကျော်ရနေကျွန်တော်တို့ဟိုအဆင်းဖြစ်တဲ့နေရာမှာဆက်ဆက်ပါတယ်။ဆက်ဆက်တော့ပထမပိုင်းဆက်တာရွာသားတွေကိုဆက်တယ်။ဒုတိယတော့အဲ့မှာတာဝန်ကျတဲ့တပ်မတော်သားလို့ပြောတယ်။အယောက်20 30ဝန်းကျင်ပေါ့။20နဲ့30ဝန်းကျင်ကိုသူတို့ဆက်ပါတယ်။တယ်လို့စားနေပတ်သက်ပြီးတော့ဘာမှမပြောသေးဘူး။အဖေကတော့တရက်နှစ်ရက်လောက်တိဆာမလို့ပြောတယ်။ဆေးဝါလည်းသူ့ medical ဆေးမတန်လည်းဘာမှမလာသေးဘူးကို။ကျွန်တော်တို့တောင်းတော့တောင်းထားတယ်ခင
်ဗျာ။အခင်းဖြစ်ပေါ်တဲ့နေ့မနေ့ကကောင်းခါရွာအနီးကိုခမရ903ကစစ်ကြောင်းတစ်ကြောင်းလာရောက်စခန်းချတာကြောင့်တပ်မတော်သားတွေကိုခေါ်ယူစစ်ဆေးတာဖြစ်ကြောင်းလည်းပြောပါတယ်။ပန်ဆိုင်ကျုပ်ရဲစခန်းတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကတော့လောလောဆယ်စစ်ဆေးနေတဲ့အခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်တို့အဘိုးကြီးတရားကိုအခင်းဖျက်ကိုတွားနေလို့ခင်ဗျာသူတို့ကဘာကူအမှတွားအားလုံးစစ်ဆေးနေပါတယ်ခင်ဗျာကျွန်တော်တို့နဲ့လည်းအဆက်တော်မရသေးဘူးခင်ဗျာသူတို့ပြန်လာမှကျွန်တော်တို့ကသိရမှာခင်ဗျာအခုဆိုကျွန်တော်တို့အဖအိမ်လည်းမှတွားရောက်စစ်ဆေးနေတော့ရှိပါသေးတယ်ခင်ဗျာ
ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမာရောကတော့ဆီယမားနှစ်ယောက်ရဲ့ရုပ်အလောင်းကိုမူဆယ်ကနေမြကြီးနားကိုတည်ယူဖို့စီစဉ်ထားကြောင်းပြောပါတယ
်ကျွန်တော်တို့အဲ့ဒီဇာပလကိုကျွန်တော်တို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရုံးရှိရာမြကြီးနားကိုတည်ယူပြီးမှအဲ့ဒီမှာဒီလိုတဲ့အခမ်းအနားလုပ်မလို့ပါခင်ဗျာဘာကြောင့်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ရဲ့လူဖြစ်တယ်ကျွန်တော်တို့အတင်းချုပ်ကနေဆယ်လွတ်ထားတဲ့ဝန်ထမ်းနေဖြစ်တဲ့အတွက်ကြောင့်မို့
တည်ဆုံးသွားသူတွေဟာမြကြီးနားမြို့ဂျမိုင်းကောင်စစ်ဆောင်စခန်းကဆီယမတ်မတ်ခွန်နန်းစင်အသက်21နှစ်နဲ့ဝိုင်းမော်မြို့ကဆီယမတ်မတ်မရန်လူရာအသက်20တို့ဖြစ်ပါတယ်အချင်းဖြစ်ပွားတဲ့ကောင်းခါရွာဟာကချင်ကြီးရွာတရွာဖြစ်ပြီးအစိုးရနဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နောက်အဲ့ဒီဒေတာကိုအစိုးရစစ်ကြောင်းတွေဖြတ်တန်းသွားတာတွေရှိခဲ့ပေမဲ့အရင်ကအခုလိုအမှုအခင်းမျိုးဖြစ်ပျက်ဖူးတာမရှိခဲ့ပါဘူး